ออสเตรเลียနိုင်ငံသားတရုတ်လူမျိုးစာရေးဆရာကိုတရုတ်နိုင်ငံမှာစိုင်းငံ့သေးတန်းစီရင်ချက်ချလိုက်တဲ့သတင်းစိုးကိုကြားသိရှိရတယ်လို့ออสเตรเลียအစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တရှိုလို့တဲ့ဆိုတဲ့ဆွဲချက်နဲ့2019ခုနှစ်ခေတ်ကအဖမ်းဆီးခံထားရတဲ့ယုံကျုံရဲ့ကျမ်းမာရေးကောင်းမွန်တယ်လို့လည်းဆိုပါတယ်။ ဒီစီရင်ချက်အတွက်ဩစတြေးလျအစိုးရဘက်ကစိတ်ပြတ်မိကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးပန်နီဝွန်ကပြောပါတယ်။ဆိုင်းငံ့သေးတဲ့စီရင်ချက်ကို2နှစ်အကြာမှာတတ်တကြုံဖြစ်နေပြောင်းလဲတတ်မှတ်မယ်လို့လည်းမျှော်လင့်ရကြောင်းသူကပြောပါတယ်။စိတ်ပြတ်စရာကောင်းလို့နဲ့စီရင်ချက်နဲ့ပတ်သက်လို့အပြင်းထန်ကန့်ကွက်မှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်။ ออสเตรเลียနိုင်ငံဆိုင်ရာတရုတ်တမ်မကြီးရှိုကွန်ကကိုလည်းဆင့်ခေါ်ပြီးတော့ကန့်ကွက်မယ်လို့ပြောပါတယ်။2020ခုနှစ်မေလကနေစပြီးတော့နိုင်ငံတော်လုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့တကယ်ပိတ်ကြားနာစစ်ဆေးနေတဲ့တရားခွင်ဟာအချိန်ချင်းကြံ့ကြာမှုတွေနဲ့ကြုံခဲ့ရပြီးတော့အခုနောက်ဆုံးစီရင်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ออสเตรเลียအစိုးရကတော့တရားမျှတမှုအခြေခံစံနေရှိဖို့နဲ့မျှတတာဆောင်ရွ